မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းတွေကျန်းမာရေးဌာနတွေနဲ့လူနာတွေကိုကာကွယ်စောင့်ရှောက်ပေးဖို့ကုလသမဂ္ဂအနီးတူအမေရိကန်ပြည်ထောင်စုကလည်းတိုက်တွန်းကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Netpress ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာစီးပွားဆိုင်ရာဝန်ထမ်းတွေနဲ့စီးရုံစီးကန်းတွေကျန်းမာရေးဌာနတွေအတိုက်ခိုက်ခံနေရတာအတွက် COVID-19 ကာယရောဂါအပါအဝင်ကျန်းမာရေးဆိုင်ရာဆောင်ရွက်မှုတွေကိုထိခိုက်စေနိုင်ကြောင်းကုလသမဂ္ဂကမေလ9ရက်နေ့ထုတ်ပြန်တဲ့သတိပေးကြေညာချက်ကိုမျှဝေပြီးဆရာဝန်တွေ၊တူနာပြုတွေ၊စီးရုံစီးကန်းတွေကိုအကောက်အွယ်ပေးကြဖို့ Netpress ရဲ့ပြောကြားချက်ကိုမေလ6ရက်ရန်ကုန် American တန်ရုံ Facebook မှာဖော်ပြထားပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့စစ်တမ်းအရ February လကစပြီးကမ္ဘာတစ်လောဖြစ်ပွားခဲ့တဲ့ကျန်းမာရေးဆောင်ရှောက်မှုပေါ်ပြစ်မှတ်ထားတိုက်ခိုက်မှု158ခုရှိပြီးသေဆုံးရသူ12ဦးနဲ့ထိခိုက်သူ52ဦးရှိနေပြီးအများစုဟာမြန်မာနိုင်ငံမှာဖြစ်ပွားခဲ့ကြောင်းနဲ့နိုင်ငံတော်ဝန်မှရှိတဲ့ကျန်းမာရေးအဆောက်အဦ50ခုမှလည်းလုံခြုံရေးတပ်ဖွဲ့တွေကတက်ဆွဲထားဆဲဖြစ်ကြောင်းကုလသမဂ္ဂကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်စစ်တပ်ရဲ့အာဏာကိုဖိစန်းတဲ့လှုပ်ရှားမှုမှာပါဝင်တယ်လို့ယူဆရတဲ့ဆရာဝန်အနည်းဆုံး139ယောက်ဟာရာဇသက်ကြီးပုံမှ905ကကြီးနဲ့တရားစွဲဆိုတာခံရပြီးဒီထဲမှာစီးပညာအဆင့်မြင့်ကျွမ်းကျင်တဲ့ဆရာဝန်ကြီးတွေအထူးကူတမားတော်ကြီးတွေပါဝင်နေတဲ့အတွက်မြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုအရေးအတွေ့ရောအရေးအတွက်ပါနှစ်မျိုးစလုံးကိုကြီးကြီးမားမားထိခိုက်စေမှာဖြစ်ကြောင်းလည်းသတိပေးထားတာပါဒီကြေညာချက်ထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံရှိကုလသမဂ္ဂဌာနကိုယ်စားလှယ်များအဖွဲ့မှ WHO UNHCR နဲ့ UNICEF တို့အပါအဝင်ကုလသမဂ္ဂအဖွဲ့စည်းပေါင်း22ခုပါဝင်ပါတယ်